ဆွေဒင်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရနိုင်မှုသတိပေးချက်အဆင့်ကိုကြာသပတေးနေ့ကဒုတိယအမြင့်ဆုံးကိုတွန်းမြင့်လိုက်ပါတယ်။အစ္စလမ်စန့်ကျင်ရေးတကြွလှုပ်ရှားသူတို့ကလူစုလူပွဲတွေလုပ်ပြီးကုရ်အန်ကျမ်းစာအုပ်မီးရှို့တာတွေဇက်တိုက်လုပ်ခဲ့ပြီးမှအခုလိုလုံခြုံရေးအဆင့်တွန်းမြင့်လိုက်ရတာပါ။အခုသတင်းပတ်တွေထဲမှာဆွေဒင်အစိုးရကနိုင်ငံအခြားမှနေထိုင်နေတဲ့သူ့နိုင်ငံသားတွေနဲ့စီးပွားလုပ်ငန်းတွေကိုလည်းသတိပေးချက်တွေထုတ်ပြန်ခဲ့ပါတယ်။အထွေထွေလုံခြုံရေးအခြေအနေကစိုးရိမ်စရာဖြစ်နေပြီးအကြမ်းဖက်မှုအန္တရာယ်အဆင့်သက်မှတ်ချက်50ဆီရမှာအခုအဆင့်၄ကိုရောက်ရှိနေတာဒါဟာ2016နောက်ပိုင်းပထမဆုံးချိန်ဒီလိုအဆင့်ကျင်ညာခဲ့ရတာလို့ဆွေရင်ပြည်တွင်းလုံခြုံရေးတပ်ဖွဲ့စပိုကပြောပါတယ်ဆိုရတဲ့အချိန်ဒီမှာရှိနေပြီဒီချင်းချောက်မှုကအချိန်အကြာကြီးဆက်ရှိနေဦးမယ်လို့လုံခြုံရေးအကြီးအကဲ Charlotte from Essen ကပြောပြီးအစွန်းရောက် Islamic ဝါဒီတွေကတိုက်ခိုက်မှုလုပ်မယ်ဆိုပြီးချင်းချောက်တာတွေကတနစ်တာတွင်မြင့်တက်လာတယ်လို့ဆိုပါတယ်အခုလက်တော်မှာဆွေရင်ကိုတိုက်ခိုက်ဖို့ကဦးစားပေးပြတ်မှတ်အဖြစ်သတ်မှတ်ခံထားရကြောင်းပြောပါတယ်။တစ်ဖက်မှာလည်းဆွေဒင်နိုင်ငံသားတွေကိုပုံမှန်အတိုင်းဆက်လက်နေထိုင်ကြဖို့တိုက်တွန်းထားပြီးအခုလိုသတိပေးချက်မြင့်တက်လာစေတဲ့စိုးရိမ်စရာအဖြစ်အပျက်တွေဖြစ်ခဲ့တာမျိုးတော့မရှိသေးဘူးလို့ပြောပါတယ်။ကိုရန်ကျမ်းမီးရှို့မှုတွေဖြစ်ခဲ့တဲ့ဒိမတ်နိုင်ငံမှာလည်းအလားတူအကြမ်းဖက်မှုအန္တရာယ်ဒုတိယအဆင့်ကိုကျင်းပထားပါတယ်များ။